ရှမ်းကယားပြည်နယ်နေဆက်မိုးပြင်းမြို့ထဲမှာစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားမှာဇူလိုင်လ18ရက်ဒီနေ့မနက်အစောပိုင်းကတိုက်ပွဲပြင်းထန်နေပြီးတော့လက်နက်ကြီးကြားလို့အရဲသားပြည်သူတွေထိခိုက်မှုတွေရှိနေတဲ့အကြောင်းမြို့ခံတွေက VOA ကိုပြောပါသည်မျိုးရင်းကဒေသခံတော်တော်များများဖေးလို့ရာကိုထွက်ပြေးတင်းရှောင်နေရသလိုမျိုးရင်းမှာပြိမ့်မိနေသူတွေလည်းရှိပါသေး။ရန်ကုန်ကပြည်ပွဲသတင်းကိုအလေးမာကပြောပြပေးပါမယ်ရှင်
။ဇူလိုင်လ18ရက်ဒီနေ့မနက်2နာရီလောက်ကအင်းအား200ခန့်ပါတဲ့စစ်ကောင်စီတပ်တွေဟာဖေကုံမြို့နယ်ကနေစစ်ကြောင်းဆင်းလာပြီးမိုးပြဲမြို့အတွင်ကက်သလစ်ဘုရားကျောင်းမှာတက်ဆွဲနေပြီးလက်နက်ကြီးနဲ့ပစ်ခတ်နေတယ်လို့မျိုးခံတွေကပြောဆိုပါရယ်။မနက်9နာရီခွဲလောက်မှာပြည်သူ့ကာကွယ်ရေးတပ်တွေနဲ့တိုက်ပွဲစတင်ဖြစ်ပွားပြီးလက်နက်ကြီးလက်နက်ငယ်အသံတွေဇက်တိုက်ကြရတာလို့မြို့ကတူကအခုလိုပြောပါတယ်
။ဒီကြောင့်အခုလက်ရှိကတော့ဒီကမနက်9နာရီခရီးကသူဝင်လာနေသူတွေစစ်ကောင်စီကမြေပြင်မြို့ကျမှာသူတို့ကအရင်နေတယ်လို့မျိုးပေါ့နော်။မနက်ပိုင်းကျတော့မနက်9နာရီခွဲကလေးကသွားဖြစ်တယ်ဒီလက်နက်ငယ်နဲ့ပေါ့နော်ဒီမှာလက်နက်ကြီးကြတယ်လက်နက်ကြီးကြတယ်အချိန်မှာပဲဒီအိမ်တလုံးတော့ကျောင်းသွားတော့ပေါ့ဒီအိမ်တလုံးပေါ့နော်။အဲ့ဒါအခုလက်ကြားရအောင်ချီအခုလက်စတိုက်ရှိနေတယ်ဆို။
လက်နက်ကြီးကြလို့အရက်သားပြည်သူထိခိုက်ဒဏ်ရာရရှိသူတချို့ရှိသလိုစီကားတစ်ယောက်ကမှနေအိမ်တလုံးမီးလောင်ပျက်စီးသွားတယ်လို့ဆိုပါတယ်။အခုညနေပိုင်းအထိပြစ်ခတ်တာတွေရှိနေပြီးအပြင်ထွက်သွားလာလို့မရတာကြောင့်အခြေအနေအသေးစိတ်မသိရသေးဘူးလို့အဲ့ဒီမျိုးကန်ကဆက်ပြောပါတယ်
။ဒေသခံတိဆိုင်ထိခိုက်ကြတော့ခုနပြည်နေရပါတယ်လိုင်းပေါ်တဲတာလေးပေါ့နော်။ဆိုတော့အပြင်ထွက်လို့မရဖြစ်နေပါပြီသူ။အမီနာမှာပဲတိုက်ပွဲဖြစ်နေဆိုတော့လေတော့ဒီကုနာတန်ရာရရှိပြီးတော့ပြည်ဦးတို့ကျွန်တော်တို့ပြင်နေရပါလေ
ဒီနေ့မနက်အစောပိုင်းကမိုးပြဲမြို့ရင်းမှာစစ်ကောင်စီတပ်တွေကလှုပ်ရှားနေသလိုကားရေးစီလုပ်ငန်းပိုင်ရှင်တို့ကိုလည်းထိန်းသိမ်းထားပါတယ်ဒါကြောင့်မြို့ခံတွေအနေနဲ့ရှောင်တိန်ကြဖို့နဲ့မြို့ရင်းသွာလာမှုတွေမလုပ်ကြဖို့မိုးပြဲပြည်သူကာကွယ်ရေးတပ် MBPDF ကဒီနေ့အစောပိုင်းမှာတတိပေးချက်ထုတ်ပြန်ထားပါတယ်။နောက်ထပ်မျိုးကန်တူကလက်ရှိမှာမိုးပြဲတမျိုးလုံးနေရာအနှံ့ဆိုသလိုပြစ်ခတ်တဲ့တွေကြားနေရလို့စစ်ပြေးရှောင်တွေစိုးရိမ်ကြောက်လန့်နေကြတယ်လို့ပြောပါတယ်
။ရှင်နေရာစိုးရိမ်ရွာဖြစ်နေပါတယ်။အခုလက်နဲ့ကြီးရောလက်နဲ့ငယ်ရောနောက်ပြီးအများပြည်သူလည်းဟိုကိုလုံးထွက်ပြေးနေရတယ်လေ။အခုတမျိုးလုံးအပိုင်တာဖြစ်သွားပြီနေရာနမနေရာပြစ်သွားတော့နော်တိုက်ပွဲကဒီချိန်လောက်မှပြီးမလဲအိမ်ရတဲ့ချိန်မှပြန်လို့ရမလဲနောက်ပြီးတော့အခုကလည်းဘုန်းကြီးကျောင်းမှာလက်နဲ့ကြီးတန်လည်းကြားလာပြီအခုကိုကကျွန်တော်တို့စာဝတ်နေရေးနေစကိုလုံးအမျိုးမျိုးဒုက္ခရောက်ကြတာပေါ့ဗျာ
တိုက်ပွဲကြောင့်မြို့ခံတွေတော်တော်များများကနှီးစက်ရဘာသာရေးကျောင်းတွေပတ်ဝန်းကျင်ကျေးရွာတွေမှာတိတ်ရှောင်နေကြသလိုမြို့ထဲမှာပိတ်မိနေသူတွေလည်းရှိနေတယ်လို့မြို့ခံတွေကပြောပါတယ်မိုးပြဲတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးသလိုတိုက်ပွဲအခြေအနေကိုမေးမြန်းဖို့စစ်ကောင်စီပြောခွင့်ရကိုလည်းဆက်သွယ်လို့မရခဲ့ပါဘူး။ပြီးခဲ့တဲ့ February လလောက်ကမိုးပြဲမြို့နယ်ထဲမှာရက်စက်တိုက်ပွဲပြင်းထန်ခဲ့ပြီးတိုက်ပွဲအတွင်းမှာစစ်ကောင်စီတပ်တွေ၄ချောင်းသုံးတိုက်ခတ်ခဲ့တယ်လို့ဒေသခံတွေက VA ကိုပြောထားပါဗျ။အဲ့ဒီတိုက်ပွဲမှာစစ်ကောင်စီရဲ့လက်နက်ကြီးတွေကြောင့်ကလေးတငယ်တူအပါအဝင်အရက်သားပြည်သူ9ဦးလက်နက်ကြီးထိမှန်တရားရရှိခဲ့သူတွေရှိတယ်လို့မိုးပြဲပရဟိတလူမှုကူညီရေးအသင်းက VOA ကိုပြောထားပါတယ်ရှင်